ခုနကတော့အင်းနီချင်းထိုင်းနိုင်ငံအတွင်းမှာနိုင်ငံသားတူတယောက်ကိုမြန်မာ၃ယောက်ကအုပ်စုဖွဲ့အာဓမပြုခြင်းနဲ့ဆွေးနွေးတဲ့တင်ကိုတင်ဆက်ပေးကြပါတယ်။ဒီချင်းမိုင်မြို့မှာဖြစ်ပွားခဲ့တဲ့အာဓမပြုခြင်းမှုကိုကျူးလွန်နေလို့ဆိုတဲ့ရှမ်းပြည်နယ်ကလာတဲ့ရွှေပြောင်းအလုပ်သမား၃ယောက်ကိုလည်းဖမ်းဆီးထားပြီးဖြစ်ပါတယ်။ပြည်စုံကတော့ထိုင်းချေဆိုင်ဗီဒီယိုမြန်မာပိုင်းတင်တဲ့မဲအိမာကတင်ပေးပို့ထားပါတယ်။
မြန်မာပြည်ရှမ်းပြည်နယ်ကနေလာပြီးမဲချုံမြို့နယ်ထဲမှာပျံအလုပ်လုပ်ကင်နေကြတဲ့မြန်မာရှေ့ပြောင်းလို့သမား၃ဦးဟာအလုပ်လုပ်ရာကနေအပြန်အမေရိကန်နိုင်ငံသူတို့အုပ်စုကိုအုပ်စုဖွဲ့အာဓမပြုကျင့်ခဲ့တာကြောင့်ထိုင်းနိုင်ငံသားတွေကအတော့ကိုစိတ်ဆိုးခဲ့ကြတာပါဒီအတွက်ချင်းမိုင်မြို့မှာအလုပ်လုပ်ကင်နေကြတဲ့ရှမ်းလူမျိုးတွေကလည်းစိုးရိမ်ပူပန်မှုတွေရှိနေကြပါတယ်နိုင်ငံသားတွေအများဆုံးလာတဲ့နေရာဖြစ်တဲ့ချင်းမိုင်မြို့မှာဒီလိုဖြစ်သွားတဲ့အတွက်ချစ်ရောက်စွာအေးအေးယူမယ်လို့လည်းထိုင်းရနာပိုင်းတွေကပြောဆိုတဲ့အကြောင်းရှမ်းမျိုးသမီးတို့ကပြောပြပါတယ
်အဲ့ဖက်လမ်းတွားတာတဲ့သူတို့ကလည်းအလုပ်ပြီးခေကြအရက်ဆိုင်မှာတွားတော့အရက်တက်တော့သူလည်းရက်လာတော့တယ်တဲ့အဲ့မင်းကလေးတော့ပြီးသူကအဟာသူအဲ့ကောင်လေးပြောပြချက်သူအဲ့ကောင်အဲ့မင်းကလေးထားတော့အတူလေးလိုက်သွားပေါ့အဲ့ပေါ်ဖမ်းနေတုံးလုံးဖမ်းနေအဲ့ဒါချစ်ရောက်စွာအေးအေးယူမယ်အေးအေးယူမယ်ဒီလိုလွတ်ထားလို့မရဘူးတဲ့အဲ့တွေပေါ့သူတို့အဲ့တွေပေါ့
ဒီလိုမြန်မာနိုင်ငံသားရှမ်းလူမျိုးတွေလုခဲ့လာကြမြန်မာပြည်သားတွေအနေနဲ့ဆက်ရစီရဖြစ်ခဲ့တယ်လို့ထိုင်းလူမျိုးတွေကမုံဒီမာကိုလည်းစိုးရိမ်မိကြောင်းအခုခါမှာတော့ဒီကိစ္စအပြင်မြန်မာနိုင်ငံသားတွေကရာဇဝတ်မှုတွေလုပ်တဲ့အတွက်အဖမ်းအဆီးတွေပုံများလာတယ်လို့လည်းသူကပြောပါတယ်
အော်အဲ့ဒါတကောင်လုံးပုံနဲ့တလီလုံးပုတ်တယ်လို့ပေါ့သူကအခုကိုယ့်ကိုယ်ပြန်ခံစားနေရှမ်းနေလဲလှုပ်ရက်လိုက်တာဒီမနိုင်ငံနဲ့လာတယ်အခုတလောက်ဝင်ဖို့ထွက်ဖို့တော့ခက်ခဲနေတဲ့အချိန်မှာလက်မလှုပ်ဖို့ခက်ခဲနေရတယ်ကူညီတဲ့တို့လည်းကူညီနေတာသူတို့ကအဲ့လိုမျိုးဒီနိုင်ငံချတာအောင်မလုပ်ရတယ်ပို့ပြမမုန်းတီးတာမှာပေါ့အခုလည်းကြည်ဟိုလက်မတူတွေလှုပ်နေလို့ဖမ်းနေတာတစ်ဖက်လက်မလည်းအတူလှုပ်စားရတယ်ရှူသေးဒီကြတယ်ဒီသူတို့လှုပ်တာနဲ့အဲ့ဒါပြောပြီးအိုးစိတ်မစ်စရာအဲ့လိုဝီရှမ်းနေဆိုတာပမာကြီးရှမ်းမပြေလေကိုယ်နိုင်ငံလူတွေဆိုတော့
အခုကိစ္စမှာတော့ကရကရှင်အမျိုးသမီးကိုရိုင်းကတိုင်ကြားခဲ့တာဖြစ်ပြီးအာဓမပြုကျင့်တာမှန်ကန်ကြောင်းကိုတော့မြမ၃ဦးကဝန်ခံခဲ့ပါတယ်။ပြီးတော့ပြုကျင့်ခံရသူအမျိုးသမီးကိုစစ်စစ်ဆေးမှုပြုလုပ်ခဲ့ပြီးစစ်စစ်ချက်မတန်းအရမိန်းကလေးဟာအာဓမပြုကျင့်ခံရတာထင်ရှားခဲ့တယ်ဆိုပြီးစကမ်းမှုကပြောပါတယ်။အုပ်စုဖွဲ့အာဓမပြုကျင့်မှုတွေနဲ့ပတ်သက်လို့ပြစ်မှုထင်ရှားခဲ့ရင်တော့ထောင်ဒဏ်အနှစ်20နဲ့ထိုင်းဘက်ငွေ4000လောက်ကြားခံရပွဲရှိပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ချင်းမိုင်မြို့မှာရှိတဲ့မြန်မာကောင်စစ်ဝင်ရုံးကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့တရားဝင်အကြောင်းကြားထားတာမရှိသေးတဲ့အကြောင်း VOA ကိုပြောပြခဲ့ပါတယ်ရှင်
။မိန်းမသတင်းပေးပို့ထားဖြစ်ပါတယ်။